နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ရေးပါတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးပြည်သူတွေဟာအပြိုင်ဆိုင်မဲပေးခဲ့ကြတယ်လို့ EU ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ကောင်းဆောင် Alexander Great Landorf ကချီးကျူးပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြို့စီရိုနာဟိုတယ်မှာ EU အဖွဲ့ကသတိမီဒီယာတွေနဲ့တွေ့ဆုံပြီးရှင်းပြခဲ့တာဖြစ်ပါတယ်။မဲယုံတွေဟာသတ်မှတ်ချက်အတိုင်းဖွင့်လှစ်ခဲ့ပြီးသတ်မှတ်ထားတဲ့စည်းကမ်းချက်တွေနဲ့အညီဆောင်ရွက်နိုင်တာကြောင့် 95 ရာခိုင်နှုန်းကောင်းမွန်တယ်လို့ EU ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ကောင်းဆောင် Alexander Great Landorf ကပြောရတယ
် As far as the voting process in the polling stations is concerned 95% of the ratings that we obtained were a good or a very good that is a very high number
ယူကိုဝန်နေမှာကော်မရှင်အစစ်စစ်ကသူတို့လုပ်ရမယ့်အလုပ်ကိုခေါင်းအေးအေးနဲ့လုပ်နိုင်ခဲ့တာကိုတွေ့ရတဲ့အတွက်ဒီရွေးကောက်ပွဲဟာကောင်းတဲ့ဆိုတဲ့အဆင့်မှာရှိပါတယ်လို့ပြောရမှာဖြစ်ပါတယ်ဆိုပြီးပြောသွားတာ
ပါရွေးကောက်ပွဲမှာလူငယ်တွေအမျိုးသမီးတွေပါဝင်လာမှုများတာကိုလည်းအဖွဲ့ကောင်းဆောင်တဦးဖြစ်တဲ့ Anna Gomez ကချီးကျူးပြောဆိုလိုက်တယ်လို့ဝေဖန်ပြောကြားခဲ့ပါတယ
် We particularly applaud the prominent role played by women many young teachers as staff in the polling stations however We noted the problems of registration, which led to the disenfranchisement of a significant number of citizens, particularly from certain ethnic minorities and religious groups. We trust.
ပြီးခဲ့တဲ့ရွေးကောက်ပွဲမှာလူငယ်တွေအမျိုးသမီးတွေဟာမဲယုံတွေမှာပါဝင်ကူညီကြတာကိုတွေ့ရတဲ့အတွက်သူတို့တွေအားလုံးကိုချီးကျူးဂုဏ်ပြုလိုက်ပါတယ်ဒါပေမဲ့မဲပေးနိုင်ဖို့စီရင်သွင်းရမှာခွဲခြားမှုတွေရှိတဲ့အတွက်လူနည်းစုမူဆလင်တွေကိုမဲပေးခွင့်ဆုံးရှုံးခဲ့ရပါတယ်။လာမဲ့အစိုးရအနေနဲ့ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ပြီးအားလုံးပါဝင်နိုင်တဲ့လူအဖွဲ့အစည်းဖြစ်အောင်စ조사သွားနိုင်ဖို့လိုအပ်တယ်လို့ပြောသွားတာဖြစ်ပါတယ်။နိုင်ငံပိုင်သတင်းစာတွေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးဦးစားပေးဖော်ပြတာနေပြီးသမရရဲ့ခီးစဉ်တွေကိုသာဦးစားပေးဖော်ပြတာဖြစ်ပေမဲ့ပုဂ္ဂလိကပိုင်မီဒီယာတွေနဲ့နိုင်ငံခြားမီဒီယာတွေကတော့ရွေးကောက်ပွဲနဲ့ပတ်သက်တာကိုဖော်ပြကြတယ်လို့လည်း Mr. Landorf ကပြောပါတယ
်။ As far as media coverage is concerned, we have an extensive media monitoring operation inside our mission. We found that the state-owned media focused mostly on the work of the Election Commission, the presidency,the government whereas privately owned social and foreign media covered the campaign activities much more in depth
media တွေကဖော်ပြတာနဲ့ပတ်သက်ပြီး EU အဖွဲ့မှာ media တွေကိုစောင့်ကြည့်လေ့လာတဲ့အဖွဲ့ရှိပါတယ်အစိုးရပိုင်း media တွေမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်အစိုးရသမ္မတတို့ရဲ့လှုပ်ရှားမှုသတင်းတွေကိုသာဖော်ပြတာတွေ့ရပါတယ်ပုဂ္ဂလိက media နဲ့နိုင်ငံခြား media တွေကရွေးကောက်ပွဲမဲဆွယ်တာတွေနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြတာတွေ့ရပါတယ်လို့ပြောသွားတာဖြစ်ပါတယ်
ရွေးကောက်ပွဲကော်မရှင်ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့လေ EU အနေနဲ့အများယုံကြည်မှုရအောင်ဆောင်ရွက်ဖို့အကြံပြုခဲ့တယ်လို့ပြောပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့ဖွဲ့စည်းပုံဟာနိုင်ငံတကာကရွေးကောက်ပွဲကော်မရှင်တွေဖွဲ့စည်းတဲ့စံချိန်စံညွှန်းကိုမမှီဘူးလို့လည်းပြောပါရယ် EU ကမဲယုံပေါင်း900ကျော်ကိုလေးလာဆောင်ကြည့်သူ62ဦးနဲ့လေးလာဆောင်ကြည့်ခဲ့တာဖြစ်ပါရယ်လေးလာဆောင်ကြည့်သူတွေအနေနဲ့အပြီးသက်လေးလာမှုအစီရင်ခံစာကိုထပ်မံထုတ်ပြန်ရန်ရှိပြီးရွေးကောက်ပွဲရလဒ်တွေကိုအပိသက်အတီးပြုတ်ပြီးမှသာရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးဆုံးတယ်လို့သတ်မှတ်ထားကြောင်းသိရပါရဲ့ရှင်